မြန်မာဒီမိုကရေစီဖွဲ့ချုပ် NLD ပါတီရဲ့နာယကသူရဦးတင်ဟူဟာရန်ကုန်စစ်ရုံးကြီးမှာစေကုသမှုခံယူနေရပြီးအထူးကြက်မှတ်ကုသပေးနေရတယ်လို့ရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုးမင်းသိန်းက VOA ကိုပြောပါတယ်။သူရဦးတင်ဟူအမြန်ဆုံးပြန်ပြီးကျန်းမာလာစေဖို့ရည်ရွယ်ပြီးဒီကနေ့နေ့လယ်ပိုင်းကရွှေကုန်းစစ်ရုံးကြီးရေမြေပေါ်မှာစွတ်တောင်းပွဲလုပ်ပြီးတဲ့နောက်ဝန်ကြီးချုပ်ဦးဖြိုးမင်းသိန်းကပြောဆိုလိုက်တာပါ။မြန်မာဒီမိုကရေစီဖွဲ့ချုပ်ရဲ့အထူးကမန္တန်ကြီးတခုပြိုလဲမလို့ဖြစ်နေတဲ့အတွက်အားလုံးစုပေါင်းပြီးစွတ်တောင်းမြေတာပို့တာဖြစ်တယ်လို့လည်းဦးဖြိုးမင်းသိန်းကပြောပါတယ်။ဒီစွတ်တောင်းပွဲကိုတော့ဝန်ကြီးချုပ်ကဦးဆောင်ပြီးတိုင်းဒေသကြီးအစိုးရအဖွဲ့တောင်းရှိသူတွေ NLD ပါတီဝင်တွေနဲ့ထောက်ခံသူတွေသူတို့ဥတည်ရုံကိုလေးစားချက်ခံသူတွေစသဖြင့်လူ90ကျော်လောက်တက်ရောက်ခဲ့တာပါအလားတူစစ်တောင်းပွဲတွေကိုတော့6မန္တလေးမုံရွာလာရှိုးစတဲ့တခြားမြို့တွေမှာလည်းလုပ်ပါတယ်သူတို့ဥတည်ရုံကဗိုလ်ထုနဲ့ညနေပိုင်းကနေရေချိုးကမှချော်လက်ပြီးတော့သတိလစ်သွားတဲ့အတွက်စေးရုံပို့ပြီးကုသမှုခံယူခဲ့ရတာပါတဲ90ကျော်ရရှိဖြစ်တဲ့သူရဦးတင်ဟူကအသက်အရွယ်ကြောင့်ရောနှလုံးငကိုယ်ထဲကနှလုံးရောဂါခံရှိတဲ့အတွက်အကြောင်းမှာပြန်ပြီးနလန်ထူနိုင်မှုအတွက်ကြိုးစားပြီးဂရုစိုက်ကုသပေးနေရတယ်လို့လည်းရန်ကုန်ဆေးရုံကြီးဒေါက်တာဦးအေးကိုကအစောပိုင်းမှာသတင်းတောက်တွေကိုပြောပါရတယ်။သူရဦးတင်ဟူက NLD ပါတီကိုစပြီးထူထောင်ရင်းကလေးကဒေါ်ဆန်းစုကြည်နဲ့အတူလွတ်ထွက်ပြီးပါဝင်ဦးဆောင်လာသူတူဖြစ်ပြီးမြန်မာတပ်မတော်မှာကာဝေးဦးစည်းချုပ်ဖြစ်ဗိုလ်ချုပ်ကြီးရာထူးတီတာဝန်ထမ်းဆောင်ခဲ့ပြီးတော့ကြောင့်မြန်မာနိုင်ငံရဲ့ဒီမိုကရေစီပြည့်ရင်ပြောင်းလဲရေးမှာအသက်အရွယ်ကြီးရင်းတဲ့အထိမနာမနေအားထုတ်ကြိုးပမ်းနေရတဲ့အကြောင်းမှာအများကလေးစားမှုကိုရရှိထားသူလည်းဖြစ်ပါတယ်။